စရုဒ္ဓအကျိမြောက်ပြင်ဆင်လိုက်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်လာတဲ့ NLD ဆိုရလက်ထက်မှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်လိုက်တာဖြစ်ပါတယ်။ပြင်ဆင်လိုက်တဲ့ဥပဒေကရောတကယ်ပဲအာဂရိလိုက်စားမှုကိုအရေးယူနိုင်မဲ့ဥပဒေလားဆိုတာမေးခွန်းထုတ်နေကြပါတယ်။နောက်ဒီလက်ရှိအာဂရိလိုက်စားမှုကော်မရှင်ရဲ့လှုပ်ဆောင်မှုအပေါ်မှာတုံ့တက်သူတချို့ကမေးခွန်းထုတ်နေတာပါ။သတင်းပြေဆုံးကိုမတ်မေခစူးစီးတင်ပြပေးထားပါတယ်ရှင်။
ဒီကနေ့ပြည်တော်စုလွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။စတုဒ္ဓအကျိမြောက်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဗန္နာရမုံငွေတွေကိုလုံထုံးလုံနည်းနဲ့မညီပဲလုပ်တာကြောင့်ဆုံးရှုံးစေတာတွေကိုပါအာဂရိလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောသတင်းထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြေထားတာကြောင့်အာဂရိလိုက်စားမှုကိုအရင်ကထပ်ပို့ပြီးအရေးယူနိုင်မယ်လို့အာဂရိလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနက်တဦးဖြစ်တဲ့ဗန္နာခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအာဂရိလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာအာဂရိလိုက်စားမှုကိုတိကျစွာဖော်ထုတ်နိုင်တဲ့တတ်သိမရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုယ်ကတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်။လက်ရှိဒီဥပဒေနဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
တိုက်ချောက်ဆိုတာဆက်ဆက်မှာအာဂရိနဲ့ဒီဝါချမ်းသာနဲ့ဥစားတရားတရားပြီးပြီးငင်းနေတည်နေရတာရှိတယ်။အဲဒါမျိုးတွေကိုဒီမှာအစ်ကိုကြောင်းလေးရေးတစ်စီးတိုင်းနေတယ်။ဒါမျိုးတွေကိုကြိုက်နေနေတယ်လို့အဲဒါတော့ကျွန်တော်စောင့်မကြည့်အောင်ပါ။ဒါနဲ့လည်းရှိဥပဒေပြင်ဆင်ချက်နေနေရတော့ကြိုးကြရပါမယ်ဒါတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညွတင်းကတော့လက်ရှိဥပဒေကပြည်တွေစိတ်ဝင်စားသလိုငါးကြီးကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုဥပဒေကိုတုံ့တက်ပြောဆိုသွားခဲ့ပါလေ
ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာတွေမဆောင်ရွက်နိုင်သေးတာတွေအများကြီးရှိတယ်ပေါ့နော်ငါးကြီးကြီးကိုကြော်နိုင်လားမကြော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအဂရိလိုက်စားမှုတိုက်ချက်ရေးကိုအကြောက်တရားခင်းခင်းနဲ့လှုပ်ဆောင်ရင်းသလဲပုံမှာမူတည်တာပေါ့နော
်လက်ရှိမှာအဂရိလိုက်စားမှုနဲ့ဆွဆွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ယာရုမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်နိုင်ငံရေးလေလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အဂရိလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရ NLD ပါတီရဲ့လှုပ်ဆောင်မှုအပေါ်အခုလိုတုံ့တက်ပြောဆိုသွားပါတယ်
အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အာဂရိလိုက်စားမှုကအတန်အသင့်ရော့လာတယ်လို့ပြောလို့ရတယ်။ဒါတို့တော့လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့နော်အာဂရိလိုက်စားမှုတက်ချက်ရေးကိုနော်ဟိုကြည်ကြည်ပြန့်ပြန့်နဲ့ပေါ့ဒီနော်တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ဟောစိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အာဂရိလိုက်စားမှုတက်ချက်ရေးမှာအရေးကြီးတာကရှင်းကောင်းနေလို့ကိုဖမ်းပြနေလို့မရဘူး။ကျွန်တော်တို့ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။ဆိုင်ရင်းကိုနာနာဖွင့်နိုင်လို့တူတယ်လို့မြင်တယ်
။လက်ရှိအာဂရိလိုက်စားမှုကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝင်းကြီးဟောင်းတဦးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာလက်ရှိချိန်မှာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းနီးပါးတောင်ရှိတယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်။